ဘင်စတက်ညီလာခံနဲ့ Brick Binstead ပူးတွဲထိပ်သီးအစည်းအဝေးတက်ရောက်အပြီးစတင်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်အတွင်းမှာတော့အိန္ဒိယဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအကျိုးအယူပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။အစိုးရသည်လက်ထက်နိုင်ငံတော်ခေါင်းဆောင်တဦးအနေနဲ့ပထမဦးဆုံးတရားဝင်ချစ်ကြည်ရေးအဖြစ်တွားရောက်ခဲ့တဲ့ဒီအိန္ဒိယခီးစဉ်နဲ့ပတ်သက်လို့မတ်ဆူမွန်ကစူးစီးတင်ဆက်ထားပါတယ်
။မနေ့တနင်္ဂနွေနေ့ကစလို့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံဂိုဟာမြို့မှာတနင်္ဂနွေနေ့မှာပဲကျင်းပတဲ့ Brisbane နဲ့ Binstead ပူးတွဲဒေသတွင်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတော့စီးပွားရေးအလျင်မြန်တိုးတက်နေတဲ့အုပ်စုလို့အမည်ပေးထားတဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကစတဲ့၅နိုင်ငံတွေပါဝင်တဲ့ Bris အဖွဲ့နဲ့မြန်မာနိုင်ငံပါဝင်တဲ့ Binstead လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်ဂန္ဓာဇုံဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေပထမဆုံးချိန်ပူးတွဲပြုလုပ်တာဖြစ်ပြီးဆွေးနွေးတဲ့အကြောင်းအရာတွေနဲ့ဒေသရင်းစီးပွားရေးတိုးတက်ဖွံ့ဖြိုးရေးကုန်သွယ်ရေးဤပညာစတဲ့ကိစ္စရပ်တွေအပါအဝင်နိုင်ငံတကာအကြံဖတ်မှုတိုက်ဖြတ်ရေးလည်းပါဝင်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာပဲတရုတ်သမ္မတရှီကျင်းဖင်နဲ့တီးခြားတွေ့ဆုံပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံကြားပြည်ပြဆောင်တဲ့မဟာဗျူဟာပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ကျကျတိုးမြှင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်တဲ့အကြောင်းတွေ့ဆုံပွဲအတွင်းမှာလည်းသမ္မတရှီကပြောပါတယ်။အဲ့ဒီအစည်းအဝေးတက်ရောက်ပြီးမှာတော့ဒီကနေ့တနင်္လာနေ့မှာမြမအစိုးရကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံနယူးဒေလီကိုဆက်ရောက်လာပြီးဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်စတင်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အစိုးရဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံကြားအကျိုးတူပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေဆွေးနွေးဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယမြန်မာစီးပွားရေးပို့ကုန် Twin ကုန်ပူးပေါင်းဆောင်ရွက်နိုင်ခြေတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေဘက်ကအကောင်းမြင်မျှော်လင့်မှုတွေရှိတယ်လို့အယက်သားအစိုးရတဲ့နဲ့အိန္ဒိယအစိုးရတို့ကြားနှစ်နိုင်ငံချစ်ချင်ရင်းနှီးမှုတည်ဆောက်မဲ့နှစ်နိုင်ငံပူးပေါင်းဆက်ဆံရေးအပေါ်စောင့်ကြည့်ရအောင်မယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံဆက်လုံငန်းရှင်များအသင်းတွဲဘက်အတွင်မှဒေါက်တာဆိုးထွန်းကတော့မြန်မာနိုင်ငံဘက်ကအိန္ဒိယနိုင်ငံဘက်ခြံကိုအဓိကပို့ကုန်အဖြစ်တင်ပို့နေတဲ့ပဲပို့ကုန်နဲ့ပတ်သက်ပြီးအစိုးရချင်းသဘောတူညီမှုရခဲ့မယ်ဆိုရင်တော့ပဲဆိုင်တောင်းသူတွေအတွက်အကျိုးရလဒ်များမယ်လို့သုံးသပ်ပါတယ်
။ဒီလိုသွားတော့ကျွန်တော်ကဒီဆန်ဘားတို့ပြောင်းလို့ဆရာချုပ်နိုင်တယ်လို့မျှော်လင့်နေတာပေါ့နော်အတူတူလည်းပဲဒါတော့မရသေးဘူးပေါ့နော်အိန္ဒိယတော့ပဲဝယ်တာပေါ့နော်ပဲတော့အဆုံးပွဲအိန္ဒိယကတမျိုးပဲပို့တယ်ကျွန်တော်တို့ကပဲရတယ်ခဏတိုင်းမျိုးမပို့ဘူးကျွန်တော်ကအိန္ဒိယမဝယ်ဘူးဆိုရင်တော့ပဲစေးကြတယ်ကျွန်တော်တို့ကအဲပဲရောက်မှုတော့လုပ်နိုင်တော့လည်းကောင်းတာပေါ့ဒီအစိုးရနဲ့အစိုးရပေါ့ဂျီဒူဂျီကားမဲ့လူကားမဲ့ဟိုတန်းကြီးတန်းတော့ပေါ့အဲလိုလက်မှတ်ထိုးနိုင်တော့ပို့တဲ့လူတွေအတွက်ကလည်းဘာလို့ဒီအထီးတော့ပို့နိုင်တယ်တစ်ဘက်မှာလည်းတောင်သူတွေအတွက်ကလည်းသူတို့ဈေးကွက်ခိုင်းမှာလည်းကျွန်တော်တောင်သူတွေအတွက်လည်းအကျိုးရှိတယ်လို့ကျွန်တော်မြင်တာပေါ့နော
်မြမစီးပွားရေးကိုလေ့လာသုံးသပ်နေတဲ့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောဂဗေရာကတော့အရင်အစိုးရဆက်ဆက်ကအိန္ဒိယနဲ့ဆက်ဆံရေးနဲ့အခုအရက်သားအစိုးရတဲ့လက်ထက်ကြာနှစ်နိုင်ငံဆက်ဆံရေးပေါ်စောင့်ကြည့်ရအောင်မယ်လို့အခုလိုပြောပါတယ
်။ဒေါအောင်ဆန်းစုကြည်အနေနဲ့ကခုကပို့ပြီးတော့ဩဇာရှိတာဩဇာရှိတဲ့ခါကျတော့ငကိုတို့ကမတတ်နိုင်တဲ့နောက်ပြောင်းလဲအောင်မလုပ်နိုင်တဲ့ကိစ္စတွေလည်းပြောင်းလဲသွားအောင်လုပ်နိုင်တဲ့အနေအထားမျိုးတော့ရှိတယ်။အဲ့လိုကတော့မျိုးလင့်တယ်မြန်မာနိုင်ငံအနေနဲ့ပြောရရင်တော့အရှေ့ဘက်နဲ့အနောက်ဘက်နဲ့ပေါ့နော်။အရှေ့ဘက်ကလိုလိုပြောရရင်တော့အာဆီယံတို့ချိုင်းနာတို့ပေါ့အနောက်ဘက်ကတော့အိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့ပါကစ္စတန်တို့ပေါ့နော်။ဒီလိုအိန္ဒိယဆိုရင်တော်တော်နည်းတယ်။နောက်တော့ကကွန်ဂိုကြီးမှလည်းတော်တော်လေးနည်းတယ်။ဘာဖြစ်လို့အဲ့လောက်နည်းနေလဲဆိုတော့နံပါတ်ဆက်သွေးကြီးမကောင်းတာလည်းပါတယ်ပေါ့။နောက်တစ်ခုကတော့ဒီအိန္ဒိယရဲ့နိုင်ငံရေးအနေအထားပေါ့နော်။အိန္ဒိယဒီမိုကရေစီနိုင်ငံဆိုတော့ဟိုလွန်ခဲ့တဲ့ကာလတွေမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာတိတ်ကြမကောင်းဘူးပေါ့နော်။ဒါကဥဒရင်းနေတဲ့ဖတ်ကြည့်တဲ့ခါကျတော့တရုတ်ကဒူးတလဲစောင့်ကြည့်ရမယ်ကိစ္စအများဖြစ်နေမလားဆိုတာမျိုးတွေတွေ့တယ်။ဒါပေမဲ့ကျွန်တော်တော့သိပြီးတော့ထူးထူးခြားခြားကြီးပြောင်းလဲမယ်လို့မတင်ဘူး။ဘာဖြစ်လို့ဆိုတော့ဒီနှစ်ပေါင်းများစွာကျုံနေတဲ့ပုံသွင်မှုရင်းနှီးမြှုပ်နှံမှုပေါ့လေဒီအိန္ဒိယတို့ပဲအနောက်ဘက်ခြမ်းတွေကအန်ထရိုလီနေနေတော့ရုပ်တရက်ပြောင်းလဲမယ်လို့ကျွန်တော်တော့သိပြီးတော့မမျှော်လင့်ထားပါဘူး
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့မှစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဆောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေပါဝင်ပါတယ်မြို့တော်နယူးဒေလီကိုဒီကနေ့ဆက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာနယူးဒေလီမြို့မှာရှိတဲ့နိုင်ငံတော်ဧကေဟာမှာတက်ခိုပြီးတော့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့လည်းရှိနေပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိဖြစ်ပါတယ်ရှင်